ဒေါက်တာစုကြည်ပေါ်ဆွဲဆိုတဲ့အောက်ရင်လိုက်စားမှုဆွဆွဲချက်အမှုတွေကိုတောက်ချနေတိုင်းနှစ်ပတ်တစ်ကြိမ်စစ်ဆေးသွားမယ်လို့သိရပါတယ်။လက်ရှိအချိန်တော့ဒေါက်တာစုကြည်ပေါ်စုစုပေါင်းစက်တမှုနဲ့ဆွဲဆိုထားပြီးတရားရုံးကဆွဲချက်တင်တဲ့အဆင့်မဆုံးဖြတ်ရသေးပါဘူး။စက်တမလာတတိယပတ်အတွင်းဒေါက်တာစုကြည်ရဲ့အမှုတွေနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့ပြောပြပေးတော့မှာဖြစ်ပါတယ်ခင်ဗျာ။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာစုကြည်ကိုစစ်ကောင်စီဘက်ကတရားစွဲထားတဲ့အမှုတွေကိုအခုတစ်ပတ်အတွင်းနေပြည်တော်ကတည်ထောင်တရားရုံးမှာပြန်ပြီးတော့ကြားနာဆစ်ဆေးခဲ့ပါတယ်။ဒိုဘိတ်ကန်ယောဂါကြောင့်တရားရုံးကြားနာဆစ်ဆေးမှုတွေကိုနလကြောကြာရနာထားခဲ့ပြီးတဲ့နောက်အခုတစ်ပတ်မှာပြန်လည်စတင်ဆစ်ဆေးခဲ့တာပါ။ဒီတစ်ပတ်မှာတော့မန္တလေးတိုင်းတရားလွတ်တော်မှာဒေါက်တာစုကြည်ပေါ်အာဂရိလိုက်စားမှုနဲ့စွဲဆိုထားတဲ့အမှု၄မှုကိုလည်းတောက်ကြလေးကစတင်ဆစ်ဆေးခဲ့ပါတယ်။ဒီမှုတွေဟာနောက်ထပ်ထပ်တိုးတာတွေမဟုတ်ဘဲပြီးခဲ့တဲ့လတွေကလည်းစွဲဆိုထားတဲ့အမှုတွေဖြစ်တယ်လို့ဒေါက်တာစုကြည်ရဲ့အကျိုးဆောင်ရှင်နေဦးခမောင်စောက VOE ကိုပြောပါတယ်
။ဟိုနေမှုကမန္တလေးတိုင်းပြည်အားလို့တပါတယ်။ဒီစီဘိုင်းဝေးကြီးအားမန္တလေးတိုင်းပြည်အားလို့တော့အစ်ပါ။အဲ့ဒီနေမှုကဒီလိုလေမန္တလေးတိုင်းပြည်အားလို့တော့အစ်ပါ။တော့ကိုနေရည်ကနေပြည်တော်မှာလည်းကြိုးစားဆင်ပါတယ်။ဟုတ်ကဲ့အဲ့ဒီကအဲ့ဒီနေမှုတော့ကတော်သားကြီးတက်တယ်ကနည်းနည်းပေါ့ဗျာသူကတော့ရှေ့နေတယ်ခရီးရည်ကတော့ပတ်တက်ကားတဲ့တော်လာနေတယ်တန်တော်မှာတောက်ကြနေတိုင်
းဒေါက်တာစုကြည်ကိုစစ်ကောင်စီဘက်ကအာဂရိလိုက်စားမှု၅မှုအပေါင်းနဲ့စုစုပေါင်းအမှု၁၇မှုနဲ့တရားစွဲထားတာပါဒါနဲ့အခုလောလောဆယ်မှာတော့ဒီမှုတွေနဲ့ပတ်သက်ပြီးရဲကအမှုဖွင့်ထားတာကိုတရားရုံးမှာစစ်ဆေးတဲ့အစ်စ်မှာပဲရှိနေသေးပြီးတမှုမှစွဲချက်မတင်ရသေးဘူးလို့တရားလွတ်တော်ရှင်းနေဥက္ကမောင်စောကပြောပါတယ
်အမှုပါတရားလေပါအမှုကကရာဇမှုရဲ့ထုံးကငါတဲလို့ပြီအမှုတဲလို့ရင်ခြေရနေကြမှာဒီဟာလို့တော်ရရဲဆွေးချက်နေပေါ့နော်တရားလုံးကိုကျင့်နေဟမ်ခြေတရားကဒီအမှုကိုလက်ခံပြီးရင်တင်းလူနဲ့လူပြတ်တဲ့ကြီးကိုဆက်တယ်လားအဲဒီလူနဲ့လူပြတ်တဲ့ကြီးဖြစ်ပြီးရတယ်အဲ့ဒါကိုခုသွားတဲ့အားလုံးကိုရုံးကနေပြီးတော့မှအားချက်တဲ့လူတော့ပြီးလို့ဖြစ်တဲ့အခါဒီဆွေးချက်ကျောင်းရည်ရဲ့နောက်ဖက်ပြလာလေ။အပေးလို့မှဆွေချက်တည်းတည်းကြီးရဲ့ခဏမတော့တည်းလို့ဆိုရင်အပြစ်မရှိဘူးလို့ကျွန်တော်မျိုးဆိုရဲဆိုရင်ဆွဖက်ခံရပြီးတော့တက်ပြီးကြားတယ်။ပြီးတော့ပါအပြစ်ကအမင်းချာ။အဲ့တော့အခုကဆွေချက်ကျောင်းရည်ရဲ့တမှုပြေးပြီးပါပြီ။ဒါနဲ့အမင်းသားတွေပေါ့။ကြီးရတဲ့ယုံကြည်မှာဒါရမှာခါကူပြီးပေါ့။အဲ့ဒီအမှုတွေဆွေချက်ခြင်းနဲ့တည်းပဲ။အာဂိမန်အစီချာချောက်ပါတော့။ကျောင်းလေးရပြီးပါလေ။ဒါနဲ့ဒီမှာဒီမှာဆက်တဲ့အမေချာပါမယ်လို့ဆိုရပြမှာပြန်လာ။ဘုပ္ပနဲ့ဆိုတာကရေစခန်းမှာပြန်လာရ။ရေစခန်းမှာအခုပြန်ပြီးတော့အခုက FIR ကိုဖွင့်လို့ရတဲ့ဆေးတင်ရေးကြီးအရုပ်ကိုတင်ရတဲ့အဲ့မှာအဲ့ဒီအမှုကိုလက်ခံထားတာလက်ခံချက်
။ရန်ကုန်တိုင်းတရားလွတ်တော်နဲ့မန္တလေးတိုင်းတရားလွတ်တော်တွေမှာဆွဲထားတဲ့အမှုတွေကိုလည်းနေပြီးတော့မှာပဲစစ်သွားမှာဖြစ်တဲ့အတွက်စစ်ကောင်စီဟာဒေါက်ဆန်းစုကြည်ပေါ်ဆွဲထားတဲ့အမှုတွေအားလုံးကိုနေပြီးတော့တနေရာထဲမှာပဲစစ်သွားဖို့ပြင်ဆင်ထားပုံရတယ်လို့မြင်ရပါတယ်။အခုလိုအမှုတွေအားလုံးကိုနေပြီးတော့တနေရာထဲမှာပဲစစ်သွားဖို့လုပ်နေပေမဲ့လည်းမူလကအမှုအခြေအနေတွေအပြင်နလကြတရားရုံးစစ်ဆေးမှုတွေကိုရန်နာထားခဲ့ရတဲ့ကြောင့်ရိုးရှင်းတဲ့မှုတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီရဲ့တရားရုံးတွေဘက်ကမျှော်မှန်းထားသလိုမျိုးရပ်ပေါင်း180အတွင်းပြီးသီးနိုင်ကြီးကတော့ပို့ပြီးတော့နှဲလာတယ်လို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ။